တော်ရချင်မှာရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကအမှတ်၁မဲဆန္ဒနယ်မြေ1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဦးကျော်မင်းကိုမြန်မာစစ်အစိုးရကနိုင်ငံသားဖြစ်မှုဆိုင်ရာလင်းလေဖော်ပြမှုဒါအပြင်နိုင်ငံတော်လုံခြုံရေးဥပဒေပုံမှ9ညတို့နဲ့ထောင်တန်း48နှစ်ချထားပါတယ်။ဦးကျော်မင်းဟာရိုဟင်ဂျာတဦးဖြစ်ပြီးမြန်မာနိုင်ငံသားတဦးဖြစ်ပါတယ်။သူဟာလက်တော့ပညာရေးမှူးဟောင်းတဦးဖြစ်သလိုအလဲရန်ကျောင်းအုပ်ဟောင်းလည်းဖြစ်ပါတယ်။ဒါအပြင်သူဟာရှေ့နေတဦးလည်းဖြစ်ပါတယ်။ဒီလိုတာဝန်မျိုးတွေကိုထမ်းဆောင်နိုင်ဖို့ရာမြန်မာနိုင်ငံမှာနိုင်ငံသားတဦးဖြစ်ရမှာဖြစ်သလိုဒါအပြင်သူဟာနိုင်ငံသားဖြစ်တဲ့အတွက်ရွေးကောက်ပွဲဝင်ခွင့်ရခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့သူ့ကို2005ခုနှစ်ထဲမှာဖမ်းဆီးခဲ့ပြီးသူ့ရဲ့သားသမီးတွေအတွက်မှတ်ပုံတင်ကိုလိမ်လည်ရယူဖို့ကြိုးပမ်းနေဆိုတာထောင်တန်း48နှစ်ချခဲ့တာဖြစ်ပါတယ်။ဦးကျော်မင်းနဲ့ပတ်သက်လို့ဖမ်းဆီးမှုကနေလွတ်မြောက်သွားတဲ့သားဖြစ်သူကိုကျော်နိုင်ကအခုလိုပြောပြပါတယ်
။အရင်တော့ဗုဒ္ဓရောင်မှာအတာရန်ပြားစရာရဲ့ဗုဒ္ဓရောင်မှာလေရန်ကြောင်းရဲ့မြို့နယ်လာတော့ပင်ရရင်မဖြစ်အမွန်တန်ခဲ့ပါလေ88ခုနှစ်ကတော့စန္ဒပြပွင့်မှာပါတယ်ဆိုပြီးတော့သူ့အလောက်ကနေထုတ်လိုက်တယ်ထုတ်လိုက်တဲ့အချိန်မှာသူတို့ဆက်ပြီးတော့လှုပ်ရှင်အတနာကန်သူကတင်လို့ရတယ်ပေါ့အဲ့လိုဆလာတယ်ပေါ့အဲ့တော့ကျွန်တော်ပြဟိုနိုင်ငံရေးလှုပ်ရှင်နေဆိုတော့ထွက်လိုက်တာပေါ့တကယ်ဒီတော့ထွက်ပြီးတော့ဟိုရေကောက်ပွဲဝင်ပြိုင်တာပေါ့တဲ့ဘုဒ္ဓတော်အမေမဲဆန္ဒနဲ့မဲတင်မှအမဲလောင်းအဖြစ်အရေးခံရတာပေါ့ရေကောက်ပွဲနိုင်ပြီးတော့နောက်ဆုံးကျွန်တော်အဖေကအဲ့ဒီတော့ဆီအစွာလွတ်တော့ကုစလေးတွေအကုန်လုံးကိုတက်ကရန်ကုန်ကိုပိတ်ကြစီတယ်ရေကောက်ပွဲပြီးသွားတယ်အဲ့ဒီအချိန်မှာရန်ကုန်ရောက်လာတယ်ရန်ကုန်ရောက်လာတော့ပြန်မသွားတော့ရန်ကုန်မှာပဲနေတာပေါ့98ခုနှစ်မှာ CRPP ကို join လုပ်တယ်အဲ့ဒီကြားထဲမှာလည်းအမျိုးမျိုးအနောက်ရှားတွေပေးတာရှိတယ်။ဥပမာပဲပြေတရားစစ်စင်ရဲဆိုပြီးတော့ရခိုင်မှာလောက်တဲ့ရှိတယ်92မှာလားအဲ့ဒီတော့ကလည်းပန်းတယ်15ရက်အဲ့လို45ကောက်ပန်းတာရှိတယ်ကြားမှာဒီတကောက်မှာကြာတော့နောက်ဆုံး2005 March မှာ19ရက်နေ့ပန်းလိုက်တဲ့အချိန်မှာတကာတော့လုံးမလာဘူးပေါ့။အဲမလုံးတော့ဘူးပေါ့ဒါ
။ဦးကျော်မင်းဟာရဝင်းသားအများစုနေထိုင်ရာရခိုင်ပြည်မြောက်ပိုင်းဘူးသီးတောင်ဘက်မှာအမျိုးသားဒီမိုကရက်တစ်လူအခွင့်အရေးပါတီ NDPHR ကိုထူထောင်ပြီးရွေးကောက်ပွဲဝင်ခဲ့တာဖြစ်ပါတယ်။ဦးကျော်မင်းဟာတာမန်ကျောင်းဆရာပညာရေးမှူးအဖြစ်တာဝန်ထမ်းဆောင်နေစဉ်မြန်မာနိုင်ငံသားရိုဟင်ဂျာအဖြစ်တာမန်နေထိုင်လို့ဖြစ်ခဲ့ပေမဲ့ရိုဟင်ဂျာတဦးနိုင်ငံရေးအရေးပါလာတဲ့အခါကြိုတင်ပြီးဥနိုင်ထားတဲ့အနေနဲ့အခုလိုကြီးလေးတဲ့အပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်တယ်လို့နိုင်ငံရေးအကဲခတ်သူတွေကတော့မှတ်ချက်ပြုပြောဆိုပါတယ်။သူ့ကိုအပြစ်ပေးအယူဆရာနဲ့ပတ်သက်ပြီးအာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ဦးကတော့အခုလိုတုံ့တက်ပြောဆိုပါတယ်
။ဟုတ်ကဲ့ခင်ဗျာတိကျကျွန်တော်ပြောချင်တာကတော့ဒီဦးကျော်မင်းကိုစတင်ပြီးတော့ဒီနိုင်ငံသားဥပဒေပုံမှန်နဲ့အရေးယူတာကစပြီးတော့လွှဲမနေတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးinstitute တွေတက်မွေးပညာသင်ကြားဦးနေမှာပညာသင်ကြားခွင့်ဆိုတာနိုင်ငံသားဖြစ်တဲ့သူတွေမှာရခဲ့တဲ့ဥစ္စာဖြစ်တယ်။နောက်ပြီးတော့ဦးကျော်မင်းကိုယ်တိုင်ကလည်းသူလက်ထောက်ပညာရေးမှူးကျောင်းဆရာအဖြစ်နှစ်ရှည်လမ်းများတာဝန်ထမ်းခဲ့ပူတဲ့သူဖြစ်တယ်။သူဇနီးဖြစ်တဲ့သူကလည်းဒီဘူးသီးတောင်ဒေသအတွင်းမှာနှစ်ရှည်လမ်းများရိုးရိုးစင်စင်နေလာကြတဲ့လူတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့ဒေသခံတတိကံထောက်ထားနောက်ပြီးတော့လူဝင်မှုဦးစီးဌာနကထွက်ဆိုထားတဲ့ထွက်ဆိုချက်တွေရှိပါတယ်။နိုင်ငံသားအဖြစ်လက်ခံထားပြီးတဲ့သူဖြစ်တဲ့အတွက်ကျွန်တော်ရွေးကောက်ပွဲကိုဝင်ရောက်ရှင်းပြနိုင်တာဖြစ်တယ်။ဒီလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးခံရတဲ့အခါကျတော့မှဒီနိုင်ငံသားအဖြစ်လိမ့်လေပြီးတော့ဖော်ပြထားတယ်ဆိုတဲ့အချက်ကိုအကြောင်းပြပြီးတော့ဦးကျော်မင်းကိုအရေးယူတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့ကဒီလိုအမှုကိုဆွဲဆိုခြင်းကဒီတာမန်တွေ့ရတာမဟုတ်ဘဲနဲ့နိုင်ငံရေးရပါဝင်ပတ်သက်နေတဲ့ကိစ္စရပ်တွေကိုကောင်းပြီးခြင်းတဲ့အတွက်ဒီလိုမျိုးကြံပန်တရားဆွဲဆိုတယ်ဆိုတာကိုကျွန်တော်တို့ပြောချင်ပါတယ်
။ဒါအပြင်ဦးကျော်မင်းတင်မကဘဲနိုင်ငံရေးပြဿနာအတွင်ပါဝင်ခြင်းမရှိတဲ့ဇနီးဖြစ်သူဒေါ်တီစာ၊တာကိုအောင်နိုင်၊တမီးမတ်ခင်ခင်နှုတမီးငယ်မတ်ဝေဝေနှုတို့ကိုလည်းထောင်ဒဏ်18နှစ်စီချထားပါတယ်။အခုလိုဦးကျော်မင်းနဲ့မိသားစုကိုကြီးလေးတဲ့အပြစ်ဒဏ်တွေချမှတ်ထားတဲ့ကိစ္စမှာတရားစီရင်ဆိုင်ရာလိုအပ်ချက်တွေအပေါ်တုံ့တက်တင်ပြထားတာတွေကိုတော့ဒုတိယပိုင်းမှာဆက်လက်နားတော်တာဆင်နိုင်ပါတယ်။